ကိုကက်တအောင်ရခိုင်တိုင်းရင်းသားလက်နက်ကိုင်တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကတစ်တုံညာနှစ်ခုစစ်စင်ရေးကိုရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့လဲဆက်ပြီးတော့တိုက်နေကြပါတယ်ဒီကနေ့မှာတော့ကိုကက် MMDA နဲ့တအောင် TLN လေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်မုံကိုနယ်ထဲကစခန်း3ခုကိုသိမ်းယူနိုင်ခဲ့တယ်လို့ကိုကက်တပ်ဖက်က VOA ကိုပြောသလိုနောင်ချိုနဲ့နမ်ခန်းနယ်ဘက်မှာလဲတအောင်တပ်တွေနဲ့ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်ဒီကနေ့ရှမ်းပြည်မြောက်ပိုင်းကအခြေအနေသတင်းပေးပို့ချက်ကိုမတ်စုမြတ်မုံကပြောပြပေးပါမယ်ရှင
်ကိုက MNDAA တအောင်TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကစစ်စင်ရေးတစ်တုံညာနှစ်ခုနှစ်ကိုစတင်တယ်လို့အောက်တိုဘာ29ရက်နေ့မှာကြေညာပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုတချိန်တည်းတိုက်ခိုက်နေပါတယ်။ဒီကနေ့အောက်တိုဘာ28ရက်နေ့မှာလည်းညီနောင်မဟာမိတ်တပ်တွေနဲ့ဆက်တက်ကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာကိုကန့်တပ်ကမူဆယ်မြို့နယ်အရှေ့ပိုင်းမုံကိုနယ်တွေကစစ်ကောင်စီတပ်စခန်း3ခုကိုသိမ်းယူလိုက်ကြောင်းကိုကန့်တပ်ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းက VOA ကိုပြောပါတယ်
။မနက်ပိုင်း 6:40 မိနစ်မှာမုံကိုခေကဒီနန်ကျွန်းဒေသမှာရှိတဲ့ရောင်ရင်ဖန်ဆိုတဲ့တပ်စခန်းတစ်ခုကိုကျွန်တော်တို့ကသိမ်းပိုက်နိုင်ခဲ့တယ်။9:00ခွဲမှာအဲ့ဒီမုံကိုထက်မှာပဲတန်လည်းအနောက်ဖက်ရှမ်းပေါ့နော်။အဲ့နာဟာဒေသမှာရှိတဲ့တပ်စခန်းတစ်ခုလည်းကျွန်တော်တို့သိမ်းပိုက်နိုင်ခဲ့တယ်ပေါ့။ပြီးတော့ဒီအဲ့ချင်းချွေခေါ်ရအနောက်ဘက်ကျန်ဟူပန်ဒီတာဟူပန်ဒီတာမှာထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုလည်းကျွန်တော်ကကြားဖြတ်တိုက်ခိုက်ခဲ့တယ်ဒီနေ့အဲ့ကြားဖြတ်တိုက်ခိုက်ပြီးခဲ့ပြီးတော့ကျွန်တော်ပစ္စည်းအဲ့နေရာမှာတော့အများအပြားရရှိခဲ့တယ်ပေါ့
ထိခိုက်သေးဆုံးတဲ့စရင်တော့အတိအကျမရသေးဘူးလို့လည်းပြောပါတယ်ကိုကန့်တက်ကချင်းရွှေဟော်မြို့ကို29ရက်နေ့မှာတည်ယူနိုင်ခဲ့ပြီးတော့ဒီကနေ့အထိလဲဆက်လက်ထိန်းချုပ်ထားနိုင်တယ်လို့လည်းပြောပါတယ်လောက်ကင်မြို့မှာတော့ဒီနေ့တိုက်ပွဲမရှိသေးဘူးလို့အခုလိုဆက်ပြောပါတယ်
မနေ့ကချင်းရွှေဟော်ကိုတိမ့်ပိုက်တယ်ဆိုတာတော့ဟုတ်ပါလေဗျ။အာချင်းရွှေဟော်မြို့ကတော့အခုချိန်ထိထိကျသွားပါလေဗျ။အဲချင်းရွှေဟော်မြို့ရဲ့အာဘေးပတ်လေပန်းကုန်းဒီမှာရှိတဲ့ပတ်ပေါ်များများတပ်စခန်းကိုလည်းကျွန်တော်တို့တိမ့်ပိုက်ပြီးသွားပြီ။အာတခုနှခုဥသာချန်ဥသာချန်နေတဲ့ဟာတွေတော့လည်းနည်းနည်းပါးပါးတော့ရှိတာပေါ့။ဒါမဲ့အာဥသာချုံပြီးပြောရရင်တော့ချင်းရွှေကိုဒေတာတော့ကျွန်တော်တို့ရဲ့ထိချုပ်မှုမှာရှိတယ်လို့ပြောရပါလေဗျ။ဒီလောက်ကအခြေအနေကတော့ကျွန်တော်ဒီဘလောက်ကတော့အာဒီငိမ့်နေတဲ့အခြေအနေမှာပဲရှိပါတယ်။ဒီတိုက်ပွဲတွေလည်းမရှိဘူး။အာပြည်သူလူထုတွေလည်းအာတိတ်ဆောင်တာတွေမရှိဘူးပေါ့နော်။ဒီငိမ့်ငိမ့်ချမ်းချမ်းရှိနေပါသေးတယ်ဗျ
။လောက်ကင်မြို့မှာမနေ့တောက်ကြနေ့နေကင်းပိုင်းကလေးကဖုန်းအဆက်အသွယ်တွေပြတ်တောက်နေပြီးတော့ဒီကနေ့အထိလည်းဖုန်းတွေဆက်သွယ်လို့မရခဲ့ပါဘူး။အခုလိုမုံကိုနယ်ဘက်မှာကိုကန့်တပ်တွေဒီကနေ့တိုက်ခိုက်တဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့နမ်ခမ်းမြို့ဘက်မှာတော့TNLA တအားတပ်တွေနဲ့စစ်တပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ TNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ
်ဒီနေ့ကဒီလိုဒီသမားနေ့နေ့ဖြစ်တဲ့နောင်ချိုမြို့နယ်အတံပူရောမှာလည်းဒီလို MP1 PDF နဲ့ဘာမှဒီကလပ်ရဲ့အံတခုကိုတိုက်ခိုက်ရမယ်ဆိုမှလည်းခုထိဖက်ဝဲအမ်ဒီနော်အန်ဒီဘယ်မှာတင်ရတဲ့မကြီးရတော့ဒီကျွန်တော်တမားနေနေမှာနည်းနေတဲ့ဘယ်မှာလဲဒီကိန်းဖြစ်တဲ့အန်ဒီဘယ်ဒီစီရမ်ဒီရတဲ့
အခုလိုစစ်တပ်စခန်းတွေတင်ပိုက်ဆိုင်ခဲ့တဲ့အတွက်လက်နက်ခဲရန်အများအပြားတင်းစီရနေကြောင်းလဲ TNL သတင်းပြန်ကြားရေးလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ်အောက်တိုဘာ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာရဲတပ်ဖွဲ့နဲ့ပြည်သူ့စစ်စခန်းနှစ်ခုကျသွားပြီးမဲ့စစ်တပ်စခန်းတွေတော့မကျဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုအစောပိုင်းကပြောဆိုထားပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကမြို့တော်များများမှာတယ်လီဖုန်းဆက်သွယ်ရေးအခက်အခဲတွေရှိနေတယ်လို့လာရှိုးမူဆယ်လန်းနဲ့လာရှိုးလောက်ကိုင်လန်းတွေလည်းပိတ်ထားတာကြောင့်နယ်စပ်ကုန်သွယ်ရေးတွေရပ်ဆိုင်းနေပါတယ်။အထူးသဖြင့်လူနာတွေကိုမြို့ကြီးတွေကဆေးရုံတွေစီကိုပို့ဆောင်ရေးအတွက်မှလည်းအခက်အခဲတွေရှိနေပါတယ်ရှင်။